စကိုင်းတိုင်းဒေသကြီးမုံရွာမြို့အခြေဆိုင်တရင်တော်တူတာခံရတာနဲ့ပတ်သက်ပြီးတေးကြဆုံစမ်းဖော်ထုတ်ရေးယူတင်ကြောင်းစာနယ်ဇင်းသမားများကကွယ်ဆောင်ရှောင်ရေးအဖွဲ့ CPG အဖွဲ့ကပြောဆိုလိုက်တယ်လို့အစိုးရအနေနဲ့အနာဂတ်မှာတရင်တော်တွေကိုအကာအကွယ်ပေးဖို့လိုတယ်လို့လည်း CPG အဖွဲ့ရဲ့အာရှဆိုင်ရာတာဝန်ခံကပြောပါတယ်အသေးစိတ်ကိုဆက်လက်ပြောပြပေးပါမယ်ဒီဇင်ဘာလ12ရက်နေ့ကအသက်ခံလိုက်ရတဲ့11 Media Group ရဲ့မုံရွာအခြေဆိုင်သတင်းတော်ကိုစိုးမိုးထုံအမှုနဲ့ပတ်သက်ပြီးတေးကြစုံစမ်းဖော်ထုတ်ရေးယူတင်တယ်လို့နိုင်ငံတကာစာနယ်ဇင်းသမားများကကွယ်ဆောင်ရှောင်ရေးအဖွဲ့ CPJ ကပြောဆိုလိုက်ပါတယ်။ဒီကိစ္စဟာသတင်းတော်ဖြစ်နေလို့အသက်ခံရတာဖြစ်တဲ့ဆိုတာကိုမြန်မာအစိုးရအနေနဲ့ယူဆတင်ကြောင်းဒီဇင်ဘာလ23ရက်နေ့ကထုတ်ပြန်တဲ့ CPJ အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်36နှစ်အရွယ်ရှိကိုစိုးမိုးထွန်းဘာကြောင့်အသက်ခံရတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူမသေးဆုံးခင်လက်တလောအတွင်းမှာတော့ဒေသအတွင်းတစ်ခိုးထုံမှုကိစ္စကိုစုံစမ်းသတင်းယူဖို့လုပ်နေတယ်လို့11 Media Group ရဲ့မန္တလေးမြို့တာဝန်ခံကပြောကြောင်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တည်ဆုံးနေတဲ့ကိုစိုးမိုးထွန်းရဲ့ဦးခေါင်းနဲ့မျက်နှာပေါ်မှာဒုံးနဲ့ရိုက်ခံထားရတယ်လို့ရဲတွေကပြောပါတယ်အခုလိုကိုစုံမထုံအသက်ခံရမှုနဲ့ပတ်သက်ပြီးအရန်ကိုထိလွယ်ရှလွယ်တဲ့သတင်းတွေလုတ်တဲ့အခါမှာမြန်မာနိုင်ငံကသတင်းတောက်တွေအတွက်ဘလောက်ထိအန္တရာယ်ရှိတယ်လဲဆိုတဲ့ပုံမှာတော့ CPJ ရဲ့အာရှဆိုင်ရာတာဝန်ခံစတီဗင်ဘတ်လာကအခုလိုပြောပါတယ
် It's difficult to tell from this distance the level of danger
ဒီလိုကိစ္စမျိုးတွေမှာသတင်းယူတဲ့အခါဘလောက်ထိအန္တရာယ်ရှိတယ်လဲဆိုတာအဝေးမှာပြောရခက်ပါတယ်သူ့ကိုဘယ်သူတတ်တယ်လူသားသမားကဘာတူလဲဆိုတာကိုကျွန်တော်တို့မေးဖို့လိုပါတယ်။ဒါပေမဲ့အတိုင်းအတာတစ်ခုထိတော့သူလုံနေတဲ့အလုပ်နဲ့ပတ်သက်နေပါတယ်။အဂတိလိုက်စားမှုတွေ၊ရာဇဝတ်မှုကျူးလွန်ရာရောက်တဲ့အပြုအမူတွေ၊အထူးသဖြင့်အရန်ချမ်းသာတဲ့သူတွေ၊အကြမ်းဖက်တတ်တဲ့ရာဇဝင်ရှိသူတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုစုံစမ်းဖော်ထုတ်သတင်းယူတဲ့အခါသတင်းတောက်တွေအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့အတွက်အထူးသတိထားဖို့လိုပါတယ်။
ကိုစိုးမိုးထွန်းဟာ2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီး11 Media Group ရဲ့မုံရွာအခြေဆိုင်သတင်းတောက်ဖြစ်နေစတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။11 Media Group ရဲ့ထုတ်ပြန်ချက်အရသူတို့ရဲ့မုံရွာအခြေဆိုင်သတင်းတောက်ကိုစိုးမိုးထွန်းတေဆုံးနေတဲ့အလောင်းကိုစကိုင်းတိုင်းမုံရွာမြို့အောင်ချမ်းသာရကွက်ပြည်တော်စုလမ်းမကြီးအနီးတနင်္လာနေ့ညတကောင်ရံအချိန်မှာတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကိုစိုးမိုးထွန်းတေဆုံးရမှုနဲ့ပတ်သက်ပြီးလိုအပ်တဲ့လှုပ်ဆောင်မှုတွေကို11 Media Group ကဆောင်ရွက်နေတယ်လို့သက်ဆိုင်ရာရဲစခန်းအနေနဲ့ကလည်းအမှုမှန်အမြန်ဆုံးပေါ်အောင်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တိုက်တွန်းကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရဲတွေကတော့ဒီအမှုကိုလူတက်မှုရာဇသက်ကြီးပုံမှန်300နဲ့အမှုဖွင့်ထားတယ်လို့ဆိုပါတယ်။တရင်ကကိုစုံမထွန်းအခုလိုအသက်ခံရတဲ့ပေါ် CPJ အဖွဲ့အနေနဲ့ရှုံချတယ်လို့ဒီအမှုနဲ့ပတ်သက်ပြီးတော့လည်းအမြန်ဆုံးဖော်ထုတ်အရေးယူနိုင်အောင်မြန်မာအစိုးရကိုတောင်းဆိုကြောင်းလဲစတီဗင်ဘတ်လာကအခုလိုပြောပါတယ်။
The proper response is for them to investigate very thoroughly.
တကယ်ချီချင်းမြင့်မြင့်လို့ရမှာကတော့စောစောစုံစမ်းစစ်ဆေးဖော်ထုတ်ဖို့လိုပါတယ်။အဲ့ဒီလိုဖော်ထုတ်စုံစမ်းတဲ့အခါမှာသူ့ပေါ်မကျေနပ်ကြတဲ့သူတွေကိုလည်းစုံစမ်းဖို့လိုပါတယ်။တခါတရံစုံစမ်းစစ်ဆေးမှုတွေမှာကျေဝန်းလေရှိတဲ့ပြဿနာတွေကတော့ဒီတန်တရအစိုးရရဲ့အကျိုးစီးပွားနဲ့ဆက်ဆံနေတဲ့ကိစ္စမျိုးတွေမှာရဲတွေအတွက်မှန်မှန်ကန်ကန်စုံစမ်းစစ်ဆေးအရေးယူဖို့ခက်တက်ပါတယ်။ဒါကြောင့်မို့ဒီတန်တရာအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုမှာဝင်ရောက်ဆွဖက်လို့မရအောင်ကျွန်တော်တို့ကဘူအစိုးရကိုဒီလိုကိစ္စမျိုးတွေမှာပါဝင်ပတ်သက်စေချင်ပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်လဲဆိုတာကိုစုံစမ်းစစ်ဆေးဖို့အတွက်အစိုးရအနေနဲ့ထဲထဲဝင်ဝင်လှုပ်ဆောင်တင်တယ်လို့အနာဂတ်မှာသတင်းတောက်တွေကိုအကာအကွယ်ပေးသွားဖို့ကအကောင်းဆုံးနည်းလမ်းတစ်ရဖြစ်တယ်လို့လည်း CPJ ရဲ့အာရှဆိုင်ရာတာဝန်ခံစတီဗင်ဘတ်လာကပြောပါတယ်1996ခုနှစ်ကစပြီးမြန်မာနိုင်ငံမှာသတင်းတောက်၄ယောက်ထက်မကအသက်ခံရပြီးသူတို့ကိုတတ်တဲ့လူတွေကလည်းအခုဒီအေးအေးယူမခံရပဲလွမြောက်နေတယ်လို့ CPJ ကလစ်လာတွေးရှိထားပါတယ်။ကိုစိုးမိုးထွန်းတည်ဆုံမှုနဲ့ပတ်သက်ပြီးအရက်သားတွေရဲ့လုံခြုံရေးနဲ့အမှုမှန်ကိုအမြန်ဆုံးဖော်ထုတ်နိုင်အောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်ပေးဖို့မြန်မာ Journalist ကွန်ရက် MGN ကလည်းတောင်းဆိုလိုက်ပါတယ်။ကိုစိုးမိုးထွန်းမှာဇနီးနဲ့အသက်၈နှစ်အရွယ်သားလေးတစ်ယောက်ကြံရည်ခဲ့ပါတယ်ရှင်။